to the Voice of America in Burmese.
Mingla nya jam ma tada shin nya shin 2019 ခုနှစ် September 29ရက် VOA American တန်ရဲ့တင်းနင်းအနေနဲ့ညာဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညာပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းနင်းအနေနဲ့ညာပိုင်းသတင်းတွေကိုကုသညဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီနေ့လေးကကျွန်မခဲ့တဲ့အာဖဂန်သမားရွေးကောက်ပွဲမှာမဲပေးခွင့်ရှိသူကိုယ်တန်းတွေက20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတောင်ရှိသူတွေကပြောပါတယ် EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးရာတင်းမာမှုတွေဖြစ်နေတဲ့အပေါ်မှာဗြိတိန်ဘုရင်မကြီးကလုံမဲစိတ်ပြတ်မိတယ်လို့ဘတ်ကင်ဟမ်နန်းတော်ဘက်ကပြောလိုက်ပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာတော့တိုက်ခန့်ဆန္ဒပြသူထောင်ပေါင်းများစွာဟာဒီနေ့မော်စကိုရင်မြေမှာစုယုံဆန္ဒပြခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေတောင်းဆိုချက်တွေကိုညှင်းဆန်နေတဲ့အစားပဂရိအခြေအနေမှန်ကိုလက်ခံပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ
်ပြောကြားတဲ့ပုံစံတော်တော်များများကဒီရင်တော့အစိုးရတိုင်းပဲကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်မှုကလှုပ်ဆောင်တာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ပတ်သက်တဲ့
အမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါသတင်းပြေဆုံးကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေကမြန်မာရေးရာဆွေးနွေးကမ်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အပြည့်ရဲ့ရေးဆွေးနွေးမှုအခက်အခဲတွေနဲ့ရှေ့ကိုဘာဆက်လုပ်သင့်တယ်လဲဆိုတဲ့အပေါ်မှာနိုင်ငံရေးလှိလာတုံသက်သူဦးမောင်မောင်စိုးနဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်မြမပီမပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။စနေနေ့ကကျင်းပတဲ့အာဖဂန်သမားရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိသူလူရည်ကိုသန်းကျော်တွေက20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါရတယ်။ရွေးကောက်ပွဲရလဒ်ဒီကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်။နိုင်ရကိုစလေဟာမဲပေးသူရဲ့တဝက်ကျော်ထောက်ခံမဲရမှာဖြစ်ပြီးတော့ဒီလိုမဖြစ်ဘူးဆိုရင်တော့ရွေးကောက်ပွဲမှာမဲအများဆုံးရသူ2ဦးနိုမာလာထဲမှာထပ်မံပြန်ကြရမှာဖြစ်ပါတယ်ရွေးကောက်ပွဲကိုနှောက်ယှက်မဲလို့တာလီဘန်သဘုံတွေကသတိပေးထားပေမဲ့လုံခြုံရေးတာဝန်ရှိသူတွေကတော့တိုင်းပြည်တော်အခြေအနေတွေငြိမ်သက်အောင်ထိန်းထားနိုင်ခဲ့ပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်နေတဲ့ကြမ်းဖက်မှုတွေကြောင့်တိုင်းပြည်တော်ရဲသား4ဦးနဲ့လုံခြုံရေးတာဝန်ရှိသူ3ဦးသေဆုံးခဲ့ပါတယ်ရဲသား50ကျော်ထိခိုက်ဒဏ်ရာမှုလည်းရှိခဲ့ပါတယ်များသောအားဖြင့်တော့အသေးစားပောက်ကွဲမှုတွေကြောင့်ဖြစ်ခဲ့တာပါဒါမဲ့လည်းအာဖဂန်မှာနေတူဝါရင်ဆိုင်နေရတာနဲ့ရှင်ရင်တော့ပြီးခဲ့တဲ့ရွေးကောက်ပွဲအခြေအနေတွေနဲ့ရှင်ပါအခုလိုထိခိုက်သေးဆုံးမှုတွေဟာနည်းတယ်လို့ဆိုရမှာဖြစ်ပါတယ်ရွေးကောက်ပွဲမဲပေးသူဘယ်လောက်ရှိတယ်အထူးကြကိုတော့မပြောနိုင်သေးပဲဖြစ်နေပါတယ်ဒါမဲ့လည်းလုံခြုံရေးဘေးကင်းတဲ့အခြေအနေကိုတော့ဖန်တီးပေးနိုင်ခဲ့တယ်လို့အာဖဂန်ဒုတိယပြည်ထောင်စုဝန်ကြီးဗိုလ်ချုပ်ကြီးခိုရှော်ဆရက်က VOA ကိုမဲယုံပိတ်ချိန်မှာပြောခဲ့ပါတယ်ရွေးကောက်ပွဲဟာအတူရောင်သာဖြစ်တယ်ဆိုပြီးရွေးကောက်ပွဲနဲ့ဆက်ဆက်တာမှန်သမျှကိုတိုက်ခိုက်မဲလမ်းတွေကိုပိတ်ပစ်မယ်ဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးပစ်မယ်လို့တာလီဘန်တွေဘက်ကချင်းချောက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းမဲပေးသူနေတဲ့ဆိုတာကတော့တာလီဘန်တွေရဲ့ချင်းချောက်မှုတသက်ကြောင်တော့မဟုတ်ပဲလွန်ခဲ့တဲ့9နှစ်အတွင်းအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမကြိုက်တာဂရိမတီတာတွေကြောင့်စိတ်ပျက်ပြီးတော့အတော်များများကမဲမပေးခဲ့ကြတာလို့သိရပါပါတယ်ခင်ဗျာ
။လျပြားကန်းလွန်မြေထဲပင်လယ်ထဲဥရောပဘက်သွားတဲ့ရွှေပြောင်းဒုက္ခသည်90ဦးထက်မနည်းပါတဲ့သမော်ဒဇင်အခုစနေနေ့မှာတင်ပေါက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လျပြားကန်းဦးရန်ဆောင်တက်ကပြောပါရတယ်။တချိန်ထဲမှာတော့ရွှေပြောင်း56ဦးပါဝင်တဲ့နောက်ထပ်သင်္ဘောတစ်စင်းဟာလည်းပင်လယ်ထဲမှာအနည်းအစုကျုံနေရတယ်လို့လွတ်လပ်တဲ့ကေဇယ်ကူညီအဖွဲ့တစ်ဖွဲ့ကပြောပါရတယ်။လီဘရားမြို့တော်ထရီပိုလီရဲ့ရှေ့ဘက်116မိုင်ကွာမစ်ရဒါမြို့ကနောက်ဖက်ချမ်းမှာခုလိုမျိုးသင်္ဘောပျက်စီးခဲ့တာလို့ကမ်းခြေစောက်တပ်ပြောခွင့်ရသူကနေပြီးတော့ AP သတင်းဌာနကိုပြောပါရတယ်။စတင်နေ့နေ့လယ်ပိုင်းကလည်းဒီကေဇယ်ကူညီရေးတွေကိုဆောင်ရွက်ပေးခဲ့တဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကပြောပါရတယ်။ဒါပေမဲ့လို့ထိခိုက်သေးဆုံးမှုအသေးစိတ်ကိုတော့ထုတ်ပြန်တာမလုပ်သေးပါဘူး။နောက်ထပ်တင်မောဒဇင်းပေါ်မှာလည်းလူပေါင်း56ဦးရှိနေပြီးတော့သူတို့ဟာအသက်အန္တရာယ်ဆွေးနွေးရတယ်လို့မြေထဲပင်လယ်ဖြတ်ကျော်တဲ့ဒုက္ခသည်တွေကိုကူညီနေတဲ့လွတ်လပ်တဲ့လူမှုကူညီရေးအဖွဲ့တစ်ဖွဲ့ကပြောပါရယ်။အဲ့ဒီတင်မောဟာလေပြားကမ်းကြီးကနေပြီးတော့ရက်အနည်းငယ်တွင်ငယ်ကထွက်ခွာသွားတာဖြစ်ပြီးတော့သူတို့အတွက်ရေးပေါ်ကူညီလိုနေတယ်ဆိုပြီးတော့ကူညီတောင်းခံထားတာလို့ဆိုပါရယ်။ပင်လယ်ထဲမှာနာယီ60ကျော်ကြာအောင်ရှိနေပြီးတော့ခုချိန်ထိကိုကယ်ဆယ်ကူညီမှုသူတို့ဘာမှမရသေးဘူးလို့အဲ့ဒီဖွဲ့ကပြောပါရယ်။လီဘရားနိုင်ငံဟာဥရောပ ကနေဥရောပကိုသွားကြတဲ့ဒီရွှေပြောင်းဒုက္ခသည်တွေရဲ့အဓိကလမ်းကြောင်းတစ်ခုလို့ဖြစ်လာနေပါတယ်။ဒါကြောင့်မလို့အခုလိုအန္တရာယ်များတဲ့ပင်လယ်ဆွန်းစားခီးတွေကိုရပ်တန့်စေဖို့ဆိုပြီးတော့ဥရောပသမဂ္ဂအနေနဲ့ဒီလက်ပြားကမ်းခြေဆောင်တပ်တွေလက်ပြားအာဏာပိုင်တွေနဲ့ပူးပေါင်းဆောင်မှုတွေရှိပါတယ်။ဒါမှမဟုတ်ဒီလှုပ်ဆောင်ချက်တွေကြောင့်ဒုက္ခသည်တွေဟာလက်ပြားလက်နှက်ကင်ဖွဲ့တွေရဲ့ရက်ဆက်ကြမ်းကြုတ်တာတွေခံရတယ်လို့ပဲအစာရေစာမလုံလောက်တဲ့ထင်းသိမ်းစခန်းအတွင်းမှာဖမ်းဆီးခံကြရတယ်လို့လူခွေဖွဲ့တွေကပြစ်တင်ပါတယ်။လက်တလောအဖြစ်ဆိုတော့လက်ပြားပြည်သူစစ်တွေကြီးကြတဲ့အဲ့ဒီထင်းသိမ်းစခန်းတွေအတွင်းမှာEritrea, Ethiopia, Somalia, Sudan နဲ့တခြားနိုင်ငံတွေကရွှေပြောင်းဒုက္ခသည်6000ထက်မနည်းထိန်းသိမ်းခံနေကြရပါတယ်ခင
်ဗျ။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုယ်တိုင်တောင်းပန်ခဲ့ပေမဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာနိုင်ငံရေးအရေးတင်မာမှုတွေဖြစ်နေတဲ့အပေါ်မှာဗြိတိန်ဘီယမာကြီး Elizabeth ဟာအလွန်ကိုစိတ်ပျက်နေတယ်လို့ Buckingham နန်းတော်သတင်းရင်းမြစ်တွေကပြောလိုက်ပါတယ်။ဝန်ကြီးချုပ် Johnson ကပါလီမန်ကို၅ဘတ်ကြာယာယီရဆိုင်းဖို့ဘီယမာကြီးစီကနေခွင့်ပြုချက်တောင်းတာဟာမာရွံ့တဲ့လှုပ်ရဲလို့ဗြိတိန်တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဂျွန်ဆန်ဟာမြန်မာပြည်စီကိုအခုသတင်းပတ်အလဲကတယ်လီဖုန်းဆက်ခဲ့တာဖြစ်ပါတယ်ဗြိတိန်တရားရုံးချုပ်ရဲ့ဒီသမိုင်းဝင်ဆုံးဖြတ်ချက်ကြောင့်အောက်လွှတ်တော်အနေနဲ့သူ့ရဲ့အစည်းအဝေးတွေနဲ့သူ့ရဲ့လုပ်ငန်းစဉ်တွေကိုဆက်လုပ်ခွင့်ရသွားပြီးတော့လာမယ့်အောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်ဖို့လုပ်နေတဲ့ဒီအစိုးရရဲ့အစည်းအဝေးတွေကိုအဟန့်တားဖြစ်သွားစေခဲ့ပါတယ်ပါလီမန်ကိုရဆိုင်ဖို့မြန်မာကြီးရဲ့သဘောမြန်မာကြီးကသဘောတူပေးဖို့တောင်းခံခဲ့တာနဲ့ပတ်သက်ပြီးသူ့အနေနဲ့ဘလောက်စိတ်မကောင်းဖြစ်မိကြောင်းဆိုတာကိုပြောဖို့အတွက်မြန်မာကြီးကိုချက်ချင်းပဲဖုံးဆက်ခဲ့တယ်လို့ဝန်ကြီးချုပ်ယုံတောင်ဝင်ရှိသူတူကပြောပါတယ်ဝန်ကြီးချုပ်ကပါလီမန်ကိုရယာဆိုင်ဖို့လုပ်တဲ့အစည်းအဝေးဟာ EU ကနေဗြိတိန်နှုတ်ထွက်မဲ့အစည်းအဝေးကိုပါလီမန်ကစစ်ဆေးဆောင်ကြည့်မှာကိုတားဆီးဖို့အတွက်ရည်ရွယ်ပြီးလုပ်တာဆိုပြီးတော့တရားသူကြီးဆက်တူပေါင်းနဲ့တရားရုံးချုပ်ကတင်းကြီးတညွတ်ထဲလက်မခံပဲပယ်ချခဲ့တာပါချိန်ထဲမှာပဲအတိုက်ခံတွေဘက်ကလည်းဝန်ကြီးချုပ်ကိုပြစ်တဲ့အရေးယူဖို့ပြောဆိုမှုတွေလည်းရှိလာနေပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာဆနားပြထောင်ကနန်းလောက်မော်စကိုမြို့လေရင်းပြင်မှာဒီကနေ့ဆေးရုံးခဲ့ကြပါတယ်ရုရှားနိုင်ငံမှာဒေသနာယူကောက်ပွဲတွေနဲ့ရုရှားနိုင်ငံရေးစနစ်ကိုဥတီပြမှတ်ထားတဲ့ဆနားပြမှုတွေဖြစ်ခဲ့တဲ့နောက်အတက်ခံအုပ်စုတွေဘက်ကလည်းသူတို့ရဲ့လှုပ်ရှားမှုကိုအရှိန်မြှင့်လာဖို့ကြိုးစားနေကြတာပါရုရှားနိုင်ငံမှာအခုလဆော်ပိုင်းယူကောက်ပွဲတွေကနေပြီးတော့ဆယ်စုနှစ်တစ်ခုနီးပါးအကြီးအမားဆုံးအစိုးရဆက်ညီဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုဒီနေ့ဖြစ်တဲ့ဒီချိန်ဟာ Liberal နိုင်ငံရေးအုပ်စုတွေနဲ့သူတို့မဟာမိတ်တွေပထမဆုံးပြန်စုပြီးတော့ထွက်လာကြတဲ့လှုပ်ရှားမှုဖြစ်ပါတယ်ရုရှားနိုင်ငံတွင်အာဂတိလက်စားမှုတွေကိုဖွင့်ထုတ်ဝေဖန်နေတဲ့ရုရှားရှင့်နေ LSC Navalny နဲ့သူ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားပြီးတော့ဖမ်းဆီးအရေးယူတာတွေကိုရပ်တန့်ဖို့ဆိုပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်အခုဆနာပြပွဲကိုမော်စကိုမြို့တော်ဝင်ယုံရဲ့ခွင့်ပြုချက်ရထားတာမို့လို့အစုလိုက်ဖမ်းခံရမယ့်သဘောတော့မရှိပါဘူးဒီဆနာပြပွဲမှာလူ 9,000 လောက်လာကြတယ်လို့ White Counter လို့ခေါ်တဲ့အစုအယမဟုတ်တဲ့အဖွဲ့အစည်းကနေပြီးတော့ကြေညာထားပါတယ်ခင
်ဗျ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 925 kHz 11965ပိုင်းဒိုမီတာ32 kHz 9300များပိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်ငွေမှာပိုင်းနိုင်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတင်ငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာဆန္ဒပြနေကြတဲ့သူတွေဒီကဒီဒီမိုကရေစီရဲ့ထောက်ခံသူတွေကိုရဲတပ်ဖွဲ့ကဒီကနေ့မှာမျက်ရည်ယိုဘုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဟောင်ကောင်မြို့လေကောင်ကကော့စ်ဝေးဘေးဒီဈေးဝယ်စင်တာနေရာမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှာထိတိုက်တွေ့ပြီးတော့အခုလိုမျိုးရဲတပ်ဖွဲ့ဘက်ကနှိမ်နှင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာအစိုးရအဆောက်အအုံတွေဘက်ကိုကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းအနက်ရောင်ဝတ်စုံတွေနှာခေါင်းစည်းတွေတက်ထားတဲ့ဆန္ဒပြတဲ့သူတွေကသူတို့ဟောင်ကောင်နဲ့အတူရပ်တည်ပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒီနေ့အစောပိုင်းမှာတော့တရုတ်ဆိုးရွားကိုထောက်ခံတဲ့သူရာပေါင်းများစွာကလည်းဟောင်ကောင်ရဲ့ယဉ်ကျေးမှုစင်တာရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီတဲကတချို့တွေကတော့သူတို့ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့အော်ဟစ်ကြွေးကြော်ခဲ့ပြီးတော့တရုတ်နိုင်ငံတီထောင်ခြင်း290ပြည့်တည်သူချင်းတွေကိုတည်ဆူခဲ့ကြတယ်ဆိုပြီးတော့ Reuters သတင်းကဖော်ပြပါတယ်။လာမယ့်အင်္ဂါနေ့ကဆိုရင်တရုတ်ပြည်သူ့သမ္မတနိုင်ငံစတင်တီထောင်ခဲ့တဲ့290ပြည့်ဖြစ်ပါတယ်။မနေ့စနေနေ့ကဆိုရင်လည်းဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုဘုံးတွေမိသက်ပိုက်တွေနဲ့လူစုခွဲပြီးတော့နှိမ်နှင်းခဲ့ပါသေးတယ်။ဟောင်ကောင်မှာဒီရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပနိုင်ဖို့တောင်းဆိုခဲ့ကြတဲ့ထီးလှုပ်ရှားမှု၅နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ကြတာဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့ပုဂ္ဂိုလ်42ဦးကိုမြို့သားဆင့်ဂုံလူဆောင်စုတွေတရုတ်သမ္မတကိုယ်တိုင်ချီးမြှင့်ပါတယ်ဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်မှာတင်းနှင်းနေနေကကျင်းပတဲ့အဲ့ဒီခမ်းအနားကိုတရုတ်သမ္မတရှီဂျင်ပင်ကိုယ်တိုင်တက်ရောက်ပြီးတော့ချီးမြှင့်ဂုဏ်ပြုခဲ့တာဖြစ်ပါတယ်ဆူရသူတွေတဲမှာတော့ဇီဝကံမနဲ့ဆေးပညာရဲ့ဆိုင်ရာနုဘဆူရသူတွန်ဂျူယူလဲပါပါတယ်ပြင်သစ်ဝန်ကြီးချုပ်ဟောင်ယန်ပီယာရက်ဖရင်းကလည်းမ ိတ်ဆွေကောင်းစုစုပြီးတော့ဂုံပြုစုကိုရရှိလက်ခံခဲ့ပါတယ်တရုတ်ပြည်သူသမ္မတနိုင်ငံကိုထူထောင်တဲ့290ပြည့်အခမ်းအနားအင်္ဂါနေ့မစခင်မှာပဲအခုလိုမျိုးစုချီးမြှင့်ပွဲကိုဂုံပြုပြုလုပ်တာဖြစ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့မှာပစ်ကပ်မိုးပွင့်ကားတစ်စီးဒီကနေ့တိမ်းမောက်ခဲ့တာကြောင့်လူ73ယောက်သေဆုံးသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီသေဆုံးသူတွေကအများစုဟာကျောင်းသားတွေဖြစ်ကြပြီးတော့သူတို့ဟာကားနောက်ဖက်မှာထိုင်းပြီးတော့လိုက်ပါလာခဲ့ကြတဲ့သူတွေဖြစ်ပါတယ်ဒီကားဟာဘန်ကောက်မြို့အပြင်ဒီစင်ကြေဘုံအရက်မှာလိန်တစ်ခုကနေနောက်လိန်တစ်ခုကိုပြောင်းစင်မှာတိတ်မောက်သွားခဲ့တာဖြစ်ပြီးတော့ကားနောက်ကနေစီးပီးလိုက်လာတဲ့သူတွေဒီကားပေါ်ကနေလမ်းပေါ်ကိုလွင့်ထွက်သွားတာကို CCTV ရုပ်သံတွေမှာပြသထားပါတယ်။စနေယောက်ကတော့နေရာမှာတင်ပွဲချင်းပြီးတည်ဆုံသွားခဲ့ပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်တယ်လို့ထိုင်းရဲအရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်။ဒီထဲက6ယောက်ကတော့တက္ကသိုလ်တက်နေတဲ့ចောင်းသားအရွယ်တွေဖြစ်ကြပြီးတော့သူတို့ဟာဒီသားကန်ကုမ္ပဏီမှာစပိုင်းဆိုင်ရာတင်နန်းဆင်းပြီးတော့ပြန်လာကြတာဖြစ်ပါတယ်။အဲ့ကောင်မှလူ18ယောက်ပါဝင်ပြီးတော့ចောင်းသားတွေနဲ့ကုမ္ပဏီတာဝန်ရှိသူတွေဟာကုမ္ပဏီမှာတင်နန်းပြီးဆုံးသွားလို့ပြောရှင်နေကြတာဖြစ်တယ်လို့ဆိုပါတယ်။အသက်မသေပဲကျန်တဲ့5ယောက်ထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့သိရပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုမှာတော့ဒီရာဇဝမှုကျူးလွန်တဲ့ဒုက္ခသည်တွေကိုနေရာပြန်ဖို့သူတို့အနေနဲ့လာမဲ့သတင်းပတ်ထဲဖရယ်အရာရှိတွေတန်လာရောက်ကိုယ်တိုင်အနှံ့ရမယ်ဆိုပြီးတော့အမိန့်ထုတ်နေတဲ့တစ်ချိန်တည်းမှာပဲကမ္ဘောဒီးယားချုပ်ကိုနေရာပြန်ဖို့အတွက်ဆွေးနွေးကနေပြီးတော့နောက်တစ်ဆင့်ဆောင်ရလာတာကိုအာရှနယ်ဘွားအမေရိကန်လူမျိုးအဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်။နေရာပြန်ဖို့ရေးအစီအစဉ်တွေအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးယုံကိုလာရောက်သတင်းပို့ကြဖို့ကယ်လီဖိုးနီးယားပြည်နယ်မှာတော့ကမ္ဘောဒီးယားအနွယ်လူ20ထက်မနည်းအမိန့်ညွှန်ကြားစာတွေရရှိထားတယ်လို့အာရှနယ်ဘွားအမေရိကန်လူမျိုးတွေအတွက်ဆောင်ရွက်ပေးနေတဲ့ San Francisco ခြေဆိုင်လူမှုအဖွဲ့အစည်းတခုကပြောပါတယ်ပြောရရင်တော့အဲ့ဒီဒေသဟာအမေရိကန်မှာရှိတဲ့ကမ္ဘောဒီးယားလူမျိုးတွေအများဆုံးနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်ကမ္ဘောဒီးယားလူမျိုးတွေဒုတိယအများဆုံးရှိတဲ့ Massachusetts ပြည်နယ်မှာလည်းအလားတူညွှန်ကြားစာ10ဦးထက်မနည်းရရှိထားတယ်လို့သိရပါတယ်Minnesota, Texas, Rhode Island, Washington နဲ့ Wisconsin ပြည်နယ်တွေမှာရှိတဲ့ကမ္ဘောဒီးယားလူမျိုးအချို့လည်းအလားတူညွှန်ကြားစာတွေလက်ခံရရှိထားတဲ့အကြောင်းသိရပါတယ်ခင်ဗျာ
တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန်ဦးတို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာစိုးရင်ချက်တွေတောင်းဆိုလူလာချက်တွေကိုညှင်းဆန်နေမယ့်အစားပဂရိအခြေအနေမှန်ကိုလက်ခံပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။ကုလသမဂ္ဂညီလာခံမှနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးရဲ့ပြောဆိုချက်အပေါ်မှာအခုလိုတုံ့ပြန်ပြောဆိုတိုက်တွန်းကြတာပါ။သဘောထားအမြင်တချို့ကိုမဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာဆိုရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့58ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှမနေ့စနေနေ့ကမြန်မာနိုင်ငံကိုယ်စားနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကမိကွန်းပြောကြားချိန်မှာရခိုင်ပြည်နယ်အရေးပြပကနေမျှတာခြင်းမရှိတဲ့အကြက်ကိုက်မှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်တယ်လို့နိုင်ငံတကာခုံရုံး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ဝန်ကြီးကပြောဆိုသွားခဲ့တာပါဒီပေါ်မှာတော့ပြည်သူကရွေးချယ်ထားတဲ့အရက်သားအစိုးရလက်ထက်မြန်မာပြည်တွင်းကစိုးရင်စရာအခြေအနေမှာရှိနေတဲ့လူခွေးချိုးဖောက်မှုတွေလောက်ရတဲ့အပေါ်မှာနိုင်ငံတကာရဲ့စိုးရင်ချက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေပေါ်မှာတော့ပဂရိအခြေအနေမှန်ကိုလက်ခံပြီးအကောင်းဆုံးအဖြေချဖို့ကုလပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင့်နေပါပြီလို့လူခွေးလှုပ်ရှားသူတွေကထောက်ပြအကြံပြုကြတာပါမြန်မာလူခွေးလှုပ်ရှားသူတူဦးဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မြူးမင်းကအခုလိုပြောပါတယ
်မနေ့ကပြောကြတဲ့ပုံစံတော်တော်များများကဒီနေ့ကအစိုးရအတိုင်းပဲဒီပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်တာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ပတ်သက်တဲ့ဤမူတွေလက်ခံမှုဒါနဲ့ပတ်သက်ပြီးတော့အတိမတ်ကြည့်မှာမဟုတ်ဘူးဆိုတဲ့အတန်မျိုးဖြစ်တာဒီဒီနေ့လေးတော့ကျွန်တော်တို့စိတ်မကောင်းဖြစ်စရာဖြစ်ပါတယ်ဟုတ်သူတို့မြန်မာနိုင်ငံလူခွင့်ကိစ္စကိုနိုင်ငံတကာကဥပဒေအရပေါ်ဆောင်ပေးဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆိုတဲ့ဟာကတောင်းဆိုနေလဲကြပါပြီ။နောက်တစ်ခါမှနိုင်ငံတကာကထောက်ပြတဲ့ချက်တွေကပြည်တွင်းမှာရှိနေတဲ့တရားရေးစီရင်မှုလှုပ်ထုတ်လုပ်နည်းတွေပြည်တွင်းမှာရှိနေတဲ့တရားဥပဒေကတကယ်တမ်းချိုးဖောက်ခံရတဲ့သူတွေကိုတိတိကျမကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တက်ကန်းတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါကိုလုံးဝငြင်းဆိုတဲ့သဘောမျိုးအတိမမဖြစ်ဘူးဆိုတဲ့ပုံစံမျိုးဖြစ်ပါတယ
်။ဒါအပြင်ကုလညီလာခံတွင်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကပဲမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့အရေးကိုင်တွယ်ဖြေရှင်းရမှာတော့နိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်။ဒါပေမဲ့ဒီလုံရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖြတ်လို့ဖြတ်စည်းလုံရက်တွေရှိနေတယ်လို့လည်းပြောဆိုသွားတာပါ။ ဒီပြောဆိုချက်ပေါ်မှာလူခွေလှုပ်ရှားသူဥအောင်မျိုးမင်းကတော့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရသူတွေအတွက်သူတို့နေရရင်ကိုပြန်လာတဲ့အချိန်မှာလုံခြုံရေးအာမခံချက်ပေးဖို့နဲ့ဆုံးရှုံးခဲ့ရတဲ့နေနာမှုတွေအတွက်တရားဥပဒေနီးလမ်းအရမျက်မျက်တတရှိဖို့ကဒါဒုက္ခသည်တွေကိုစားကုလနဲ့နိုင်ငံတကာကတောင်းဆိုတာဖြစ်တယ်။ဒါဟာဖိအားပေးတစ်ဖက်သက်အချက်ကိန်းတာမဟုတ်ဘူးဆိုတာနားလည်ဖို့လိုတယ်လို့လည်းထောက်ပြပါတယ်
။ဒါမျိုးကဟိုကျွန်တော်ဖိအားပေးတာလည်းမဟုတ်ခင်ဗျ။အဲ့တော့မြန်မာနိုင်ငံအစိုးရကိုဒီနိုင်ငံတကာကနေလုတ်တဲ့အချက်တွေအစိုးရကြီးကကန့်လန့်ထားပါတယ်။ကိုဖိအားနန်တို့ဒီဆုံးမစစ်စစ်ကော်မရှင်ကအစနောက်ပိုင်းမှာတဖြည်းဖြည်းပူးပေါင်းဆောင်ရွက်ဖို့အတွက်တန်းကြောင်းတွေကန့်လန့်ထားတယ်။အပြင်မဲ့ဒီကျွန်တော်တို့ဒီလက်ရှိအစိုးရဘက်ကဒါကိုပူးပေါင်းဆောင်ရွက်ဖို့လှုပ်ဆောင်တဲ့နည်းလမ်းရှာမဲ့အစားပူးပေါင်းဆောင်မှုမရှိတော့နည်းလမ်းကိုသုံးလာတယ်။သုံးလာတဲ့ကိစ္စမျိုးဥပမာကျွန်တော်တို့စုံစမ်းစစ်ဆေးရရှိခွင့်မပြုတာတွေဒီတစ်ခါမှာနိုင်ငံတကာရဲ့ပြောဆိုချက်ကိုလုံးဝလက်မခံဘူးလို့ဒါတွေကိုသူတို့ရဲ့ policy ကထုတ်ပြန်လာပြီးကြည့်မယ်ဆိုရင်ပူးပေါင်းဆောင်ရွက်မှုထက်စာလို့ရှိရင်ငါလုတ်ဆောင်မယ်ငါတိုက်ပြီးငါလုတ်မယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အဲ့ဒါမျိုးဖြစ်လို့ရှိရင်တော့နိုင်ငံသားဟိုလုတ်ထုံးလုံးကြီးအပြင်ငါစုံစမ်းစစ်ဆေးမှုအပြင်ဥပဒေအရအေးယူတဲ့လမ်းကြောင်းသူရှာကြမှာဖြစ်ပါတယ်
မြမရေးနိုင်ငံတကာရဲ့စိုးရိမ်မှုတွေကလူခွေးချိုးပေါက်ခံရမှုတွေပေါ်တပ်တွေအထောက်အထားအချက်လက်တွေသတင်းမှတ်တမ်းတွေပေါ်အခြေခံပြီးစနစ်တကျထောက်ပြနေကြတာတောင်းဆိုနေကြတာဖြစ်လို့မြမအစိုးရအနေနဲ့နိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်တင်ပါတယ်လို့လည်းကနေဒါနိုင်ငံကမြမဒီမိုကရေစီရေးလှုပ်ရှားသူတူဦးဖြစ်တဲ့ဦးညွတ်လှကလည်းအကြံပြုပါတယ
်ဒီလိုပဲဟိုမျက်စိပိတ်ပြီးတော့ညင်းနေဦးနဲ့ပြဿနာအဖြစ်မထွက်ဘူးဆိုတာကိုသူတို့သိဖို့လိုတယ်မအောင်ဆိုတော့အခုလို့လုံရင်းလုံရင်းနဲ့နိုင်ငံတကာရဲ့သူတို့ရဲ့ညှင်းဆုံရက်တွေအပေါ်မှာပို့ပြီးတော့အမြင်မကြည့်ဖြစ်ပြီးတော့တည်ရင်ပြီးတည်ရင်သာပို့တိုးတဲ့ဝေဖန်သုံးသပ်မှုတွေမြန်မာနိုင်ငံပေါ်မှာဖြစ်နေတာနိုင်ငံအတွက်ဒိဋ္ဌကကြတယ်။နောက်တစ်ချက်အစိုးဆုံးကအစိုးရအနေနဲ့ကပြည်ပြင်းရဲ့အခြေအနေနဲ့ဖြစ်ရအမှန်တွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်သာလျှင်မြန်မာနိုင်ငံရဲ့အခြေအနေရရကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ကယုံကြည်တယ်
ကုလနဲ့နိုင်ငံတကာကရိုဟင်ဂျာလို့သုံးထုံးတဲ့ဒုက္ခသည်တွေအရေးအစိုးရအနေနဲ့နိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့လှုပ်ဆောင်မှုဒေသတွင်းအာဆီယံနိုင်ငံတချို့နဲ့ကုလသမဂ္ဂဘက်ကဒီညီလာခံမှာတိုက်တွန်းပြောဆိုနေတာပါမြန်မာအစိုးရကတော့နိုင်ငံတကာလူခွင့်အစီအခံစာတွေဟာတစ်ဖက်သက်ဆန်ပြီးအချက်အလက်မှားတွေကိုအခြေခံထားတယ်လို့တောက်လျှောက်ညင်းဆိုနေတာပါမြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးထုံးကိုလက်မခံသလိုပဲကုလသမဂ္ဂလူခွင့်စုံစမ်းစစ်ဆေးရေးမှုတွေကိုလည်းပြည်ဝင်ခွင့်မပေးခဲ့ပါဘူးရှင
်မဆုမမရှင်အခုဆက်ပြီးတော့မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အပြည့်ရဲ့ရေးဆွေးနွေးမှုတွေအောင်မြင်မှုမရတာဟာတက်နေရချထားရေးသဘောတူညီချက်မရနိုင်လို့ဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဦးမောင်မောင်စုကပြောပါရယ်။ဆွေးနွေးမှုတွေမှာကြုံရတဲ့အခက်အခဲတွေနဲ့ရှေ့ဆက်ပြီးတော့ဘာလို့တင်မာတယ်လဲဆိုတာတွေကိုကိုဇော်ဝင်းလိုင်ကဦးမောင်မောင်စုကိုမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
စေကစားတော့တန်တန်ငယ်ငယ်ဖွဲ့ရင်းရဲ့အစိုးရတမရောကိုလည်းဒီကြားထဲကဒီနောက်ဆုံးလုပ်သွားတဲ့ဒီတိုင်းတုံဆွေးနွေးပွဲပေါ့အဲ့မှာဆိုရင်အပြစ်ခတ်ရစေးကြီးအတွက်ဥတီပြီးတော့သူတို့ဆွေးနွေးပွဲလုပ်ကြတယ်တစုံလုံးကိုခြုံကြည့်မယ်ဆိုရင်တော့အောင်မြင်မှုမရခဲ့ဘူးလို့ပြောလို့ရတာပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲမှာဒီအပြစ်ခတ်ရစေးကြီးအတွက်သဘောတူညီမှုမရနိုင်တဲ့အကြောင်းရင်းကဘာတွေကများအဟံတာဖြစ်နေလို့လဲဆိုတော့ဥမောဆိုပြောပြလို့ရမှာ
အဓိကပြဿနာကဘာလဲဆိုတော့တက်နေရချတာရေးပဲအဲဒီမှာသဘောတူညီချက်ခွင့်ချက်ရထားတယ်ဆိုတဲ့ဆက်မှာတကယ်တမ်းလက်တွေ့ဖြေချမှာနံပါတ်3ချက်ပေါ့နော်ဒီတက်နေရချတာရေးနဲ့ဆက်ဖက်ဆိုင်ရာဒီစီမစီကန်လိုက်နာမှုနဲ့ပတ်သက်သဘောတူညီချက်ရရှိရေးပေါ့ကိုရောကွန်တက်နဲ့ပတ်သက်ပြီးတော့ဒီနားလည်မှုရရှိရေးပေါ့ဒီချက်ကအဓိကပဲဒါပေမဲ့ကုသတိအဲ့ချက်ကိုမဆွေးနွေးနိုင်သေးဘူးဒီရေဘူးကပဲပြောဆိုနေတယ်အဲ့တော့ရေဘူးကပဲပြောနေသေးရတော့အပြစ်လည်းရနိုင်မှာမဟုတ်တိုက်ပွဲလည်းရနိုင်မှာမဟုတ်ပါဘူ
းတက်နေရချတာရေးဆိုတဲ့နေရာမှာကအဓိကခံနေတာကအေးအေးကြောင့်လားဆိုတော့အစောပိုင်းကျွန်တော်ကြားတာကအေးအေးဒီကချင်းပြည်နယ်မှာပေါက်ဖွားလာတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရခိုင်မှာသွားပြီးစခန်းချမယ်အခြေဆိုင်စခန်းယူမယ်ဟိုရခိုင်မှာအခြေဆိုင်တဲ့ဟိုတပ်ဖွဲ့အနေနဲ့ရှိမယ်ဆိုလို့ရှင်တပ်မတော်ဘက်ကလက်မခံဘူးဆိုပြီးပြောနေတာတွေကအဲ့ဒါကြောင့်လား
အဓိကတော့အေးအေးလို့ပြောလို့ရမယ်သုံးဖွဲ့စုံနဲ့ဆိုင်နေဗျအေးအာ2015လောက်မှာစပြီးရခိုင်နယ်မှာစပြီးတော့ဝင်လာပြီးတော့တိုက်ပွဲတွေဖြစ်တာတွေ့ရတယ်2016-19မှာလည်းတိုက်ပွဲတွေဖြစ်တာတွေ့ရတယ်2018နှစ်ကုန်ပိုင်းနဲ့2019မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ဆုံးချိန်ပေါ့။အဲတစ်ဖက်ကလည်းအေးရဲ့အင်အားလည်းတဖြည်းဖြည်းထောင်ချို့ထိများလာတယ်လို့မြင်မြင်သတင်းရတယ်။အဲတော့တစ်ဖက်ကပြောတာအေးအေးဒီလိုက်စားမှာစဖွဲ့လို့လိုက်စားမှာပဲနေရမယ်ရခိုင်မှာမနေရဘူးဆိုတော့အဲတော့ဒါလည်းလက်တွေ့ကမကြောက်ဘူးပေါ့ဗျာ။ရခိုင်ထဲကိုရောက်ပြီးတော့တိုက်နေတဲ့စစ်တပ်တွေကို အကုန်လုံးပြန်ရုပ်သွားမယ်ဆိုတဲ့ဟာကိုအေးနဲ့လက်ခံနိုင်မှာမဟုတ်ဘူးဒါလည်းအဓိကကြားတဲ့အချက်ဖြစ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်ကနောက်တစ်ဖက်ကလည်းကိုကန့်ပေါ့ကိုကန့်ဒီဟိုဝိုင်းမှာပဲနေရမယ်ဆိုတော့ကိုကန့်ဒီဇိုင်းရဲ့အမြောက်ဖွဲ့အစုံဆုံးဖျားလေးပေါ့အဲ့ပိတ်မီနေတဲ့နေရာမှာကိုကန့်တက်ဖွဲ့ရနေဖို့ဆိုတော့ဒီသူရှိရတအားလုံးအဲ့မှနေဖို့ဆိုတော့ဖြစ်နိုင်ဖို့ခဲရဲပါတယ်သူကတော့အခုလောဆယ်တန်လင်းမြေနောက်ချမ်းနဲ့ကွန်လုံသိန်းသိန်းကာလန်အပေါ်ပဲချမ်းတချောမုံကူပဲချမ်းတချောလှုပ်ရှားနေအောင်သူကတော့သူ့တက်ကိုပိတ်မိနေတဲ့နေရာမှာထားအောင်မလို့လှလှရှားတဲ့နေရာမှာထားမှာပဲဒါလည်းစုနေမိနေမှာပြဿနာတစ်ခုဖြစ်တယ်နောက်တစ်ခုတအားပေါ့ DNL ဆိုရင်လည်းဒီပရောင်ကိုဝိုင်းချွေဒီသားမှာနေပါဆိုရင်တော့ဒီလောက်ကျင်းတဲ့အိမ်တန်းမှာသူ့တက်ကိုသူထားအောင်မို့ဘာလို့ဆိုတော့တက်ကကြီးထွားနေပြီဖြစ်တဲ့အပြင်ဒီ area မှာပရောင်နေနေတဲ့ဒီသားအလုံးမှာဟိုပရောင်ကိုဝိုင်းချွေဒီသားထဲမှာအပြင်ဘက်မှာရှိတဲ့ပရောင်နေနေတဲ့ area အလုံးမှာသူကတက်ပြန်ထားတာဖြစ်တော့
area အစကဒီလောက်ကြီးအားကောင်းတဲ့အဖွဲ့မဟုတ်ဘူးလေဒါပေမဲ့အခုနောက်ပိုင်းဒီနှစ်နှစ်လောက်မှာတနည်းနည်းနည်းအတွင်းမှာသူကအင်မတန်အားကြီးပြီးတော့လက်နဲ့အင်အားလူငယ်အားတော်တော်လေးကိုလုံနိုင်ဂိုင်းနိုင်သူကထိုးထိုးဖောက်ဖောက်လုံနိုင်တဲ့အဆင့်ကိုရောက်လာတာဟုတ်တခုံတို့ကြီးလာတာအဲဒီရခိုင်ထဲမှာဆိုရင်သူကစစ်တပ်ကစခန်းလေးကိုသူကတော်တော်လေးတိုက်နိုင်တဲ့စစ်တပ်နဲ့သူပြန်ကိုပြန်အခုရခိုင်ပြည်နယ်ထဲမှာတိုက်နိုင်တဲ့အဆင့်ရောက်လာတာဘာကြောင့်များတလောက်များသူကြီးထွားသွားတယ်လို့
အဓိကတော့ရခိုင်လူလူထောက်ခံမှုရလိုက်လို့ပါနော်ရခိုင်နေနေနဲ့ကကျွန်တော်တို့သူတို့ပြင်းနေမှာနိုင်ငံရေးရကျူပန်အာထုံးမှုတွေကအလုံးမဖြစ်ဘူးလို့သူတို့မြင်တာပေါ့နောက်ရှေ့ဖွဲ့စည်းပုံအခြေခံအောင်မှာသူတို့2010မှာရော2015မှာရောအခိုင်ပါတီနည်းနဲ့အများဆုံးမဲအများဆုံးရခဲ့တာပဲအမှန်အများဆုံးနိုင်ငံရရှိခဲ့ဒါပေမဲ့သူတို့အစိုးရလည်းဖွဲ့နိုင်ခြင်းမရှိခဲ့ဘူးအဲ့ဒါရခိုင်လွတ်တော်မှာလည်းဒီဥပဒေပြုခွင့်ရတယ်ဆိုတာကမဲရမရခဲ့ဘူးအဲ့ဒါရခိုင်နေနေနဲ့ကပါလဲဆိုတော့ငါတို့လက်နက်ကိုင်တိုင်းမှာပဲငါတို့ခွင့်ရမှာပဲဆိုပြီးတော့ရခိုင်လူလူကပါမြင်သွားတယ်အဲ့ဒီမှာ AAC ရုံသေးသေးမှု CU မှုအောင်မှာ AU ဝိုင်းပြီးတော့ထောက်ခံရတဲ့ခါမှာထောက်ခံမှုရှိမြင့်လာတဲ့ခါမှာ A တဲ့မှာပါဝင်တဲ့လူရင်းအားလည်းများလာတယ် AU ထောက်ပံ့တဲ့လူတွေငွေကြေးထောက်ပံ့တဲ့လူတွေလည်းများလာတယ်အဲ့တော့ AA ကဒီတောင်ပိုင်းမှာတစ်ချိန်လုံးတွက်လာတယ
်ဆိုတော့အခုဆိုရင်ဟိုဒီအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးလာတာ2017ကပဲစတယ်လို့ဆိုကြပါဘူးတမနာဦးသိန်းစင်ဆိုတာတက်လာပြီးတော့တော့ရှောက်လုတ်လာတာနှစ်တွေတော်တော်ကြာလာပြီအခုနောက်ဆုံးဒီပြောကြမယ်ဆိုလေးဘွဲ့ကြံတဲ့လေးဘွဲ့ကကြံနေတယ်ပေါ့နော်ဆိုတော့ဒီကိစ္စမှာလည်းနောက်ဆုံးတစ်ခါစကားတင်ပြန်ဆစ်လိုက်ရင်တက်နေရချထားရေးကိစ္စဆိုတဲ့ဥစ္စာတခုတည်းကပေါ်ထွက်လာတာပေါ့နော်ဆိုတော့ဒီဟာကိုဘာကြောင့်များစစ်တပ်နဲ့ဒီတိုင်းဒေသအဖွဲ့တွေကြားထဲမှာသဘောတူညီမှုမရနိုင်တာလဲဆိုတော့ဥမာဆိုပြောတာဆွေးတော်မဆွေးနေနိုင်သေးဘူးဆိုတော့ဘလောက်ထိများဒါကနှစ်ဖက်စလုံးတင်းခံစရာကိစ္စဖြစ်နေ
အဓိကကတော့ဒီသုံးဘွဲပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီငြိမ်းဆွေးနွေးပွဲကာလမှာပေါ်လာတာဆိုစတက်ဘက်ကတမရဘက်ကလက်မခံနိုင်ဘူးဆိုဒီ2015တည်းအငင်းတာ哦အဲ့တော့ NLD တက်လာတဲ့အချိန်မှာနည်းနည်းရှော့ပြီးတာတော့လက်နက်ကိုင်လမ်းတော်လိုင်းလမ်းစွန့်ရမယ်ဆိုပြီးကျင်းကျက်ထိုးရမယ်ဆိုပြီးတော့ဟိုအဲ့ရှော့ပြီးတယ်အရင်ကတော့2015တော့လက်နက်စွန့်ရမယ်လို့ကြေညာထားတာအဲ့တော့အသင်းမပြုတဲ့ဟာအနေပြီးတော့အခုအသင်းမပြုတဲ့အဆင့်ကိုရောက်တာ2018ခုနှစ်နှစ်ကုန်ပိုင်းကျမှအပြန်အလှန်ကြေညာချက်ထုတ်ပြီးတော့ဒီငင်းကွန်မရှင်နဲ့ဒီမြောက်ပိုင်းသုံးဘွဲ့နဲ့အပြန်အလှန်ကြေညာချက်ထုတ်ပြီးအသင်းမပြုတဲ့အဆင့်ပဲရှိသေးတာ။အဲ့တော့နည်းနည်းတော့အလှန်ဝေးတာပေါ့။အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်အသင်းမပြုမခံဘူးတစ်ဖက်နဲ့တစ်ဖက်ဒီကြောင့်ဒါကြောင့်လည်းပဲတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာခဲ့တဲ့ဆိုတဲ့အချိန်မှာအဲနားလည်မှုတိဆောက်တဲ့အချိန်ကာလကနည်းနည်းကြာသွားတယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်အမြန်ပြောမယ်ဆိုလို့ရှိရင်တော့ဒီလိုနားလည်မှုတိဆောက်တဲ့ကာလကြာတော့လဲပဲအဓိကကျွန်တော်တို့ကငញ្ញံရေးဆွေးနွေးမှုတကာကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့တစ်ချိန်မှတစ်ချိန်လာလာကောင်းနေပေါ်ထွက်နိုင်တယ်လို့ထင်ပါတယ
်အဲ့တော့အခုဒီနောက်ဆုံးကြမ်းတုပ်ဆွေးနွေးပွဲရလအပေါ်အခြေခံပြီးတော့တို့နောက်တစ်ချိန်ပေါ့နော်အောက်တိုဘာလထဲမှာဆွေးနွေးမယ်လို့ပြောကြတယ်သဘောတူခဲ့ကြတာပေါ့နှစ်ဖက်ဆိုတော့အဲ့ဒီလာမယ့်အောက်တိုဘာဆွေးနွေးပွဲအလားလာရောဘယ်လောက်ထိကောင်းနိုင်ကြရှိတယ်လဲရလကအ
ဓိကတော့အော်တိုဘာဆွေးနွေးမှာဗာဆွေးနွေးမယ်လဲဆိုတာအဲ့ဒါအရေးကြီးလိမ့်မယ်လို့ထင်တယ်ခုနကကျန်တဲ့ခုနှစ်ချက်ထဲမှာခုနှစ်ချက်ထဲမှာအရေးကြီးဆုံးချက်ဖြစ်တဲ့တက်နေရချထားရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်း၃ဖွဲ့ကကိုယ်စားလှယ်မြောက်ပိုင်း၄ဖွဲ့ပေါ့လေကဲဟင်ပါမယ်၄ဖွဲ့ကကိုယ်စားလှယ်တွေနဲ့ဒီတက်မတော်အရာရှိကိုယ်စားလှယ်တွေနဲ့ဆွေးနွေးပြီးတော့အတည်ပြုယူကြမှာလားအဲ့ဒါအဲ့လိုအတည်ပြုတဲ့ခါမှာတက်မတော်အနေနဲ့ရောမြေပြင်ခြေနေကိုတကယ်တမ်းအသိမှတ်ပြုပြီးတော့အပြစ်ကရဆယ်ကိုလုံမှလားဆိုတဲ့အချိန်မှာမူတည်ပါတယ်အဲ့တော့တက်မတော်ဘက်ကတောင်းဆိုချက်ကိုဘက်ကလိုက်နာနိုင်မလားဟိုဘက်ကတောင်းဆိုချက်ကိုတက်မတော်ဘက်ကရောလက်ခံနိုင်မလားအပြန်လန်ရောအလျှော်တဲ့ညှိနှိုင်းမှုလုံနိုင်မလားဒီချက်ကအရေးကြီးဆုံးချက်ပါပဲဒီချက်ကိုဒီအော်တိုဘာလာတဲ့တွေ့တဲ့ဆွေးနွေးပွဲမှာတွေ့ဆုံဆွေးနွေးနဲ့ဖြစ်ရှင်းနိုင်မယ်ဆိုရင်တော့ပြည့်ရမှာပဲ ဒါပေမဲ့အဲ့ဒီအော်တိုဘာလာဆွနေမှာဒီချက်ကိုမဖြစ်ရှင်းနိုင်သေးဘူးဆိုလို့ရှိရင်တော့တပွဲတွေကဆက်ဖြစ်နေဦးမှာပဲအဲ့ဒီ bilateral ထိုးနိုင်မှဦးမှာမဟုတ်ပါဘူ
းဒီနေရာမှာကျွန်တော်တခုသတိထားမိတာလေအခုဖြစ်နေတဲ့ဖြစ်စဉ်တွေမှာဒီလွတ်တော်ရဲ့အခန်းကဏ္ဍကလုံးဝပျောက်နေတယ်ဆိုတော့ဟိုနိုင်ငံတော်အစိုးရဥဆောင်ပြီးတော့ဒီညီညာရေးကော်မရှင်ပါညာ UPDGC ပါစသဖြင့်ပေါ့နော်သူတို့ဖွဲ့ထားလို့ဖွဲ့ထားပေမဲ့လည်းသူများနိုင်ငံဒီမိုကရေစီဒီမှာဆိုသူကော်မရှင်အလုပ်လုပ်နေတာပဲကော်မတီအလုပ်လုပ်နေတာပဲလွတ်တော်မှတည်းသူဒေသဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတဘောအခုတိုက်ပွဲဖြစ်နေတဲ့ဒေသလွတ်တော်ကိုယ်စားလှယ်ဆိုသူဒေသမှာဖြစ်နေတာကိုသူထပြီးတော့ကန့်ကွက်ရမယ်တဘောလူထုကိုအကွယ်ပေးဖို့သူဟိုပြောတင်ပြောရမယ်ပေါ့နော်ဒါမျိုးတွေကျွန်တော်တို့မြန်မာနိုင်ငံလွတ်တော်အမတ်တွေဘက်ကအတန်ထွက်လာတာတိတ်မကြားမိတယ်လို့ပဲဥမ္မာဆိုဘယ်လိုသတိထားမလဲ
အဓိကတော့ NLD ပါတီနဲ့ဆိုင်တာပေါ့လွတ်တော်မှာပြည်သူလွတ်တော်မှာတော့နဲ့လွတ်တော်အများဆုံးမှာတော့ NLD အနေရထားတာပေါ့အဲ့တော့သူတို့အနေနဲ့ငင်းနဲ့ပတ်သက်တဲ့ကော်မတီတွေပါဖွဲ့ထားရှိမယ်အလုပ်လုပ်တာဆိုတိတ်မတွေ့ရအောင်တကယ်တော့အားနေပါတယ်ဒါရခိုင်မှာတော့တန်ငယ်လုပ်လုပ်တယ်ဗျာဒါပေမဲ့ရခိုင်မှာလည်းပဲအဲ့လိုအလုပ်လုပ်တယ်ဆိုပေမဲ့အခုဒီတလောမှာဒီစစ်တမ်းမှာသေးတဲ့ရက်ဖက်ပြည်သူတွေနဲ့ပတ်သက်လို့စင်ပြူစုဖို့အတွက်ရခိုင်လွတ်တော်မှာတင်းတယ်အမရကိုစရာကန့်ွက်တာပဲဗျဟု
တ်
တယ်ဒီကန့်ွက်တာတော့ကျွန်တော်ရှိနေမှာပဲဒါပေမဲ့ဒုနာဆိုရခိုင်လွတ်တော်အမှတ်ကအများစုဖြစ်တဲ့ကောင်အဆိုကတော့ဒီဖြစ်သွားတာပေါ့အဲ့တော့လွတ်တော်အနေနဲ့ကတော့အလုပ်လုပ်ဖို့လိုပါတယ်လွတ်တော်အနေနဲ့ကလုံးလုံးဆက်မှာလွတ်တော်ငင်းငင်းလုံငန်းစင်းနေကင်းကွာသလိုဖြစ်နေဗျဥမာဆိုပါတော့မူလအဆိုကချထားတဲ့ policy ကဒီငင်းငင်းဆွေးနွေးပွဲမှာအဆိုရလွတ်တော်တက်မတော်နဲ့တိုင်းသားလက်နက်ကန်နေပါမယ်နိုင်ငံရေးပါတီပါမယ်တော့အဲ့မှာကျွန်တော်ဘုံသဘောလူကြီးတွေထွက်လာမယ်။အဲ့ဒီဘုံသဘောလူကြီးတွေကိုလွှတ်တော်တင်ပြီးတော့အခြေခံဥပဒေပြင်ဆင်မယ်လို့ကျွန်တော်တို့ရင်းနှောင်းကဒီလမ်းကြောင်းကိုပေးထားတာဖြစ်တယ်။တကယ်တမ်းဥ NLD ရနေပြီးတော့အခြေခံဥပဒေပြင်ဆင်ရင်းလို့လုပ်တဲ့အခါမှာအဲ့ဒီဘုံသဘောလူကြီးကြိုက်တွေကဘယ်ရောက်နေမှမသိဘူး။အပေါ်ဆွဲထုတ်လာတာလည်းမတွေ့ရဘူးပေါ့ဗျာ။အဲ့တော့ပထမဒုတိယအကြိမ်ကြီးဒါကတော့38ချက်ရှိတယ်။တတိယအကြိမ်ကြီးအကြိမ်ကြီးဒါက14ချက်ရှိတယ်။အစုပေါင်း52ချက်ရှိတယ်။ဒီ52ချက်ကိုဆွဲထုတ်လာပြီးဒီ52ချက်ပေါ်မှာအခြေခံပြင်မယ်ဆိုလို့ရှိရင်ပြင်ဖို့ပါဖြစ်တယ်ပြင်ဖို့ပါဆိုဒါတော့ဒါဆိုရင်ညင်းပွားစရာမရှိဘူးလေနိုင်ငံပါတီတွေတက်ကော NLD အကုန်လုံးသဘောတူပြီးသားပဲအဲအပြင်အဒီလွှတ်တော်ပြပ EU တွေလည်းသဘောတူပြီးသားကိစ္စပဲဒါပေမဲ့လက်တွေ့မှာလွှတ်တော်အဲ့လိုလုပ်တာမတွေ့ရအောင်အဲ့တော့လွှတ်တော်မှာလည်းအာဏာချက်တွေတော့ရှိပါတယ်ရှိတယ်လို့ပြောရမှာ
ဆိုတော့အခုဆိုကြပါသေးအခုဒီအခုလက်ခက်တင်းလင်းဖြစ်နေတဲ့ဒီတက်နေရချထားရေးကိစ္စကိုသဘောတူညီရပြီပဲဆိုကြပါသေးနောင်လာမယ့်အစီဆွေးနွေးပွဲတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ vision ကဘာလဲသူတို့ကဒီသူတို့နေရာတွေမှာသူတို့ရှိသတ်မှတ်ထားတဲ့ကန့်တက်နေပြီမှာသူတို့လက်နက်ကိုင်ပြီးတော့ရက်တီးပို့လာဒါမှမဟုတ်နိုင်ငံဒီအစိုးရဘက်က vision ကဘလို့ဖြစ်စေချင်တာလဲအဲ့ vision တခုကဘလောက်တိကွာခြားမှုရှိဟိုပေါ့အဆုံးတက်ဒီဟိုပေါ့ငင်းငင်းရသွားပြီးတဲ့နောက်မှာ
အစိုးရဘက်ကတော့ဒီဘန်လိုရထုတ်ပြီးတာနဲ့သူ NC လမ်းကြောင်းဝန်ထမ်းကြီးဆွေးနွေးဖို့ပါပဲအဲ့တော့ဒါဟိုတိုင်းသားလက်နက်ကိုင်တွေဘက်ကလည်းနိုင်ငံကြီးဆွေးနွေးဖို့ကိစ္စတော့ညစ်ပယ်မှာမဟုတ်ပါဘူးသူလည်းနိုင်ငံဆွေးနွေးပွဲဆွဲပေါ်တော့တက်လာကြမှာပဲဒါမဲ့ပြဿနာတစ်ခုကကျွန်တော်တို့တိုက်ရင်မှာဒီလက်နဲ့မကင်လက်နဲ့ကင်ထားတာတော့မှဟာဟိုစကားပြောခွင့်ရဖို့ခက်ဖြစ်နေလက်နဲ့မလုံတာစွန့်လိုက်ရင်လည်းအဲလိုကလည်းစကားပြောခွင့်ရှိတော့မှာမဟုတ်ဘူးဆိုတဲ့အမြင်မျိုးကဖြစ်နေသူကလက်နဲ့ကင်မှလူရဝင်နေဆိုတဲ့အမြင်မျိုးဖြစ်နေတဲ့အခါကျတော့ဒီလက်နဲ့ကင်တက်ဖြစ်ရှင်ပြဿနာကကျွန်တော်တို့တိုက်ပြီးအနာဂတ်မှာတော်တော်ခက်ခဲတဲ့ပြဿနာပါပဲအဲ့တော့တက်ကပြောနေတခုရောတက်မလို့ဆိုတာရေဘူးအားဖြင့်တော့ဒါညစ်ပယ်စရာအကြောင်းတော့မရှိဘူးပေါ့။နောက်တခုရောတက်မလို့ဆိုတာ။ဒါမဲ့တိုင်းသားလက်နက်ကင်တက်အသီးသီးကသူတို့လူချင်းနဲ့နိုင်ငံရေးကြီးမန်းချက်တွေမရမချင်းလက်နက်ကင်သူတို့ရဲ့လက်နက်ကင်တက်ဖွဲ့ကိုစွန့်လွတ်ဖို့ဆိုတော့ခင်းလေအောင်ပဲထင်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့အတော်လေးလှုပ်ယူအောင်ပဲလို့ထင်ပါတယ
်။မြန်မာရေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာဖတ်ဆင်နားဆင်ဖတ်ရှုနိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလံမီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်။နိုင်ငံတော်သမ္မတရုံးလုံခြုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အစဉ်စားတစောင်းပေါက်ကြားရတဲ့ပြဿနာအရင်းမြစ်ကဘာဖြစ်ပါမလဲဒီကိစ္စကငြင်းချင်းလုပ်ငန်းစဉ်ကိုထိခိုက်နိုင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါမန်အင်ဂျင်နိုင်ကအခုကြီးတင်ဆက်ပေးထားပါတယ်ရှင
်အခုရပိုင်းနိုင်ငံရေးစီလောကတွေမှာပြည်သူတွေကပါစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ကတော့နိုင်ငံတော်သမရရုံးရဲ့လုံခြုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အဆင့်စာတစောင်းပေါက်ကြားလာတဲ့ကိစ္စပါပဲ။စာထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့စုပေါင်းပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲရေးလုပ်ဖို့သတင်းရတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီဖွဲ့တွေထဲမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့အစိုးရနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့ CNF ချင်းမျိုးသားတပ်ဦးနဲ့ KUK မျိုးသားအစည်းအရုံးနာမည်တွေပါဝင်နေကြတော့ရှင်းကြလင်းကြလက်ရှိအကောင့်ထဲပေါ်နေတဲ့ငញ្ញိုင်းရေးလုပ်ငန်းစဉ်ထိခိုက်မလားစိုးရင်သူတွေကစိုးရင်ကြဖြစ်ကုန်ပါလေအခုပြဿနာရဲ့ရင်းမြစ်ကဘာဖြစ်မလဲငញ្ញိုင်းရေးလုပ်ငန်းစဉ်ကိုရောထိခိုက်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြင်ပကိုပေါက်ကြားလာတဲ့စာဟာနိုင်ငံတော်သမ္မတရုံးနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးကနေပြည်ထောင်စုအဆင့်အဖွဲ့အစည်းအားလုံးနဲ့ပြည်ထောင်စုဝန်ကြီးဌာနအားလုံးကိုအကြောင်းကြားတဲ့စာဖြစ်ပါတယ်စာရဲမှာ2019ခုနှစ်ဩဂုတ်လ30ရက်နေ့ကထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းကြီးဗိုလ်မှူးကျော်စခန်းကုန်းမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ CNF ချင်းမျိုးသားတပ်ဦးနဲ့ KNU ကရင်အမျိုးသားအစည်းအရုံးအဖွဲ့ဝင်စုစုပေါင်းအယောက်20လောက်အစည်းအဝေးလုပ်ခဲ့ကြတဲ့အကြောင်းအစည်းအဝေးမှာ2019စက်တင်ဘာလ16ဒါမှမဟုတ် 26 ရက်နေ့ဒါမှမဟုတ်အောက်တိုဘာလ16သို့မဟုတ် 26 ရက်နေ့နေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတစ်ခုလုပ်ဖို့ရက်သက်မှတ်ခဲ့ကြောင်းနဲ့အဲ့ဒီလိုလုပ်ရတာဟာကချင်ပြည်နယ်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတပ်မတော်နဲ့ KIAAA TNLA MNDAA တပ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေကိုအာရုံလွှဲဖို့ဖိအားညှော်နှဲစေဖို့ရည်ရွယ်တာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့အတွက်တာဝန်ခွဲဝေတာလမ်းကြောင်းတပ်ဖက်တာနေ့ရက်အချိန်အတည်ပြုတာဖောက်ခွဲပစ္စည်းတည်ယူပို့ဆောင်မှုအတည်ပြုတာတွေဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်စာထဲမှာပြည်ထောင်စုဝန်ကြီးဌာနကပေးပို့တဲ့စာကိုရည်ညွှန်းထားတဲ့အတွက်ဒီစာပါအချက်လက်တွေဟာပြည်ထောင်စုဝန်ကြီးဌာနကရရှိပြီးသမ္မတရုံးစီပေးပို့တဲ့အကြောင်းအရာတွေဖြစ်တယ်လို့နားလည်နိုင်ပါတယ်။ဒီနေရာမှာပထမဦးဆုံးစစ်ဆေးဖို့လိုတာကစာပါအကြောင်းအရာကိစ္စပါ။ဒီစာကိုပြည်ထောင်စုဝန်ကြီးဌာနကနေသမ္မတရုံးကလက်ခံရရှိတာဖြစ်ပါတယ်။ပြည်ထောင်ဝင်ကြီးဌာနကိုတက်မတော်ဘက်ကတိုက်ရိုက်ပေးပို့တာလားဒါမှမဟုတ်အောက်ချေဘဲထောင်လန်ရေးအဖွဲ့အစည်းကပေးပို့တယ်ဆိုတာမျိုးတော့မသိရပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီထောင်လန်ရေးတည်င်းရတဲ့အဖွဲ့အစည်းအစဉ်စဉ်ဟာတည်င်းပါအကြောင်းအရာတွေကိုအရင်စစ်ဆေးဖို့လိုပါတယ်စစ်ဆေးပြီးနောက်မှမှတ်ချက်နဲ့တကွအထက်အစဉ်စဉ်တင်ပြရမှာမျိုးပါအောက်ဆုံးအဆင့်ကရတဲ့တင်းအချက်လက်တစ်ခုကိုဘာစီစစ်မှုမှမလုပ်ဘဲထိတ်ဆုံးအဆင့်ထိတက်သွားတာမျိုးဆိုရင်တော့အတော်ကိုမဖြစ်တဲ့ကိစ္စလို့ပြောနိုင်ပါတယ်
။စာပါအကြောင်းအရာကိုစစ်စစ်ရင်ထိုင်းနိုင်ငံမဲအောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းဆိုတာကစ မှားနေပါပြီ။မဲလာဒုက္ခသည်စခန်းဟာထိုင်းနိုင်ငံတပ်ခရိုင်ထဲမှာရှိတာပါ။နောက်တစ်ချက်ကဖောက်ခွဲလုပ်မယ်ဆိုတဲ့လူအယောက်20ကိစ္စပါ။စာထဲမှာဒီလူတွေဟာ AA, KIA, CNF, KU အဖွဲ့ဝင်တွေလို့ဆိုထားတဲ့အတွက်တကယ်ဖြစ်နိုင်မဖြစ်နိုင်အသေးချာဆန်းစစ်ကြည့်ဖို့လိုပါတယ်။အကြောင်းကတော့CNF နဲ့ KU အဖွဲ့တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်နေတဲ့အပြင်ချင်းမျိုးသားတပ်ဦးဆိုရင်မြို့ထဲဝင်ဖောက်ခွဲရေးလုပ်တဲ့အစင်လာမရှိုံမကချင်းပြည်နယ်မှာတော့တကယ်ကိုအပြစ်ရထားတဲ့အဖွဲ့တစ်ခုဖြစ်နေလို့ပါ
နောက်တစ်ချက်ကစားရဲမှာအဲ့ဒီလူတွေဖောက်ခွဲမှုလုပ်ရတဲ့အကြောင်းရင်းဖော်ပြရမှာကချင်းပြည်နယ်ရခိုင်နဲ့ရှမ်းမြောက်မှာ KIA, AA, TNL, MNDA အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာရှောင်ရှားဖို့ဆိုတာမှလည်းအမှားပါနေပြန်ပါတယ်အကြောင်းကတော့တက်မတော်နဲ့ KIA အဖွဲ့ဟာကချင်ပြည်နယ်မှာတိုက်ပွဲမဖြစ်ပွားတာကာလအတော်ကြာနေပြီဖြစ်လို့ပါစပါအကြောင်းအရာတစ်ခုလုံးကိုခြုံငုံကြီးလိုက်ရုံနဲ့ကျွမ်းကျင်သူတွေမဆူထားနဲ့တာမန်နိုင်ငံရေးစီရေးတိခောက်မိတဲ့သူတွေတောင်ဒါယုံကြည်ရလောက်တဲ့သတင်းအချက်လက်မဟုတ်ဘူးဆိုတာနားလည်နိုင်ပါတယ်ကောင်းပါပြီလုံခြုံရေးသတိဆိုတာပိုတယ်မရှိဆိုတာမျိုးနှလုံးသွင်းပြီးအောက်ခြေကရတဲ့အဲ့ဒီစိတ်ချယုံကြည်လို့မရတဲ့သတင်းမျိုးကိုအကယ်၍ဖြစ်လာခဲ့တော့ဆိုရဲစဉ်းစားနည်းမျိုးနဲ့အစိုးရပို့ပြီးဂီယူဆိုင်အရေးယူကာကွယ်မှုလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ်ပထမတစ်ဆင့်ကတော့ပြည်ထောင်ဝင်ကြီးဌာနဒါမှမဟုတ်တမတော်ဘက်ကနေနိုင်ငံတော်သမ္မတရုံးစီစာပေးပို့ရမှာမူရင်းအောက်ခြေကရလာတဲ့အချက်လက်အပြင်မှတ်ချက်တွေအစဉ်တန်းသတ်မှတ်ပေးတာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိတေချာလုပ်ပေးဖို့လိုပါတယ်အောက်ခြေကရလာတာကိုသတင်းအကြမ်းတဲ့အတိုင်းသမရယုံစီအထိအရောက်ပို့တာကတော့လုတ်တင်တဲ့အလုပ်မျိုးတော့မဟုတ်ပါဘူးဒုတိယတာဝန်ရှိတာကနိုင်ငံတော်သမရယုံမှာပြည်ထောင်ဝင်ကြီးဌာနကနေအကြမ်းတိုင်းပို့လာတဲ့မှန်မယ်မမှန်ဘူးမတည်ကြတဲ့အခုလိုသတင်းမျိုးအတွက်လုံခြုံရေးတက်လန့်နှိုးဆော်မှုလုပ်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ထိခိုက်နိုင်မဲ့ကိစ္စတွေကိုအထူးသတိထားဆောင်ရွက်ဖို့လိုပါလိမ့်မယ
်တကယ်တော့ခုလိုပြဿနာဒါပထမဦးဆုံးအကြိမ်တော့မဟုတ်ပါဘူးလုံခဲ့တဲ့5-6နှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာ KIA အဖွဲ့ကဘယ်ဖို့မှု KU အဖွဲ့ကဘယ်ရာရှိဦးစီးပြီးအကြမ်းဖက်လုပ်ရက်တွေလုပ်ဖို့ဘယ်နေ့ကဘယ်နေရာမှာဆွေးနွေးကြတယ်ဘယ်လမ်းကြောင်းတွေကနေဆင်းလာကြတော့မယ်စသဖြင့်နေပြည်တော်ဈေးရှိမှာဆိုင်းဘုတ်ကြီးကပ်ပြီးပေါ်ပေါ်တင်တင်လူသိထင်ရှားကြေညာခဲ့မှုပါတယ်အဲ့ဒီချိန်ညဉ့်ညဉ့်တည်ဆောက်နေခြင်းဖြစ်ပြီးသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကလည်းဝေဖန်ဆိုင်းဘုတ်ကြီးကိုလည်းပြန်ဖြုတ်လိုက်ရတဲ့သာရကရှိခဲ့မှုပါတယ်ခုဆိုရင်လည်းKU လို CNF လို့အဖွဲ့တွေကဒီဖြတ်ဝေစာကိုကန့်ကွက်ပြောဆိုနေကြပါပြီ။ဒါဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်အများပြည်သူအထင်မြင်လွဲမှားအောင်တမင်များလုပ်လေသလားဆိုပြီးမေးခွန်းထုတ်လာကြပါပြီ။ဒါကြောင့်ခုပြဿနာဟာငြိမ်းချမ်းရေးကိုမထိခိုက်ခဲ့ရင်တော့ယုံကြည်မှုကိုထိခိုက်စေတာကတော့သိကြပါတယ်။အဖြေကတော့တမတော်အနေနဲ့ထောက်လှမ်းရေးသတင်းရယူမှုအစ်စ်မြင့်လာအောင်လုပ်ဖို့နဲ့အခုလိုလုတ်ကင်ဆောင်ရွက်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအလေးနက်ထားစဉ်းစားဖို့လိုနေပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့လာမယ့်အင်္ဂါညတရက်ဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစီရှင်
ရရှိမှန်ခင်ကာလုံလို့အတူောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်အစုပြုချက်တွေလွှတ်တော်မှာရှိနေတယ်လို့ပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမရဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမယ့်တော်ရရှင်တွေကိုကြိုတင်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနှားဆင်နိုင်ပါပြီရှင
်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုတော့အရင် Facebook စာမျက်နှာပေါ်ကသောရရှင်ရဲ့မှတ်ချက်တူလေးတွေကိုပြောပြပေးကြပါရနော်စနေနေ့ကျန်းထုတ်လွှင့်မှုကို Facebook ပေါ်ကနေတိုက်ရိုက်နားဆင်ပြီးတော့ရေးလာတဲ့သောရရှင်တန်တန်ထီကတော့မင်္ဂလာညကျန်းလေးပါ VOA ပျော်ရွှင်မှုအပေါင်းနဲ့တရဖူးစောင်းနိုင်ပါစေလို့ပြောလာပါတယ် Messenger ကနေရေးလာတဲ့သောရရှင်စိုးဝေအောင်ကတော့မင်္ဂလာပါ VOA ကျွန်တော်ကမနေ့ပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုနေ့တိုင်းနားထောင်ပြပါတယ်တဲ့သူကရေဒီယိုလေးနဲ့ပဲနားထောင်နေသူပါလို့ရေးလာပါတယ်သောရရှင်နောက်တူကတော့သတင်းနားဆင်ခြင်းလို့ပါဘလို့နားထောင်ရမလဲဆိုတာပြောပြပေးပါအောင်လို့ Facebook Messenger မှာစာရေးလာပါတယ်ရှင်ဟုတ်ကဲ့ဒီလိုမျိုး Facebook Messenger အထိတုံးနေဆိုတော့ Facebook ရှိမယ်ထင်ပါတယ်เนาะဒါကြောင့်မလို့ Facebook ပေါ်မှာ VOA မြန်မာပိုင်းစာမျက်နှာမှာတင်ထားတဲ့သတင်းတွေကိုကြည့်လိုက်ပြီးတော့အဲ့မှာ Radio ရောရုပ်မြင်သံကြားအစီအစဉ်တွေရော Radio သတင်းတွေအသံ file တွေနောက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ချက်တွေ Video file တွေကိုပါတင်ထားပေးတာတွေ့ရပါမယ်ဓာတ်ရိုက်အစီအစဉ်တွေကိုလည်းအဲ့ဒီစာမျက်နှာကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ရှင်မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOE VOE ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေကြောင်းစုမုံကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ် Sign Arc Sign ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေ VOE မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့သောရရှင်တွေအထူးကျေးဇူးတင်ပါတယ်နော်တော်ရရှင်ကြော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာခန္ဓာပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကြော်ထေးရေဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာဆိုပြီးတော့ခန္ဓာတက်တက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမဲ့လေဒီအပတ်စဉ်တစ်ပတ်ကိုတရက်မကပါသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းတွေဆောင်းပါးတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထေးအခုလိုမျိုးစာရေးပြီးအကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့သောရရှင်က Messenger ကနေပဲမေးလာတာပါဒီသောရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မေတ္တာရပ်ခံပါတယ်ခင်ဗျာယခင်က notification တွေတက်လာတော့လဲအခုမတက်လာတာကြောင့်အကူအညီတောင်းခံရခြင်းဖြစ်ပါတယ် RFA လည်းထုံနီး၎င်းဖြစ်နေပါတယ် line မကောင်းတော့ကြောင့်လာမသိပါအခုလိုဖြေကြားပေးတော့ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဒီသောရရှင်ကိုကျွန်မ Facebook Messenger ကနေပြီးတော့လည်းပြန်ချားပေးလိုက်ပါတယ်เนาะဒီမှာဒီသောရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချားပေးပြီးသားဖြစ်အောင်လို့ကျွန်မတို့မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်သူမေးထားတာကကျွန်မတို့စီကနေပြီးတော့ VOE မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအစ်စ်တွေရောက်ပါပြီဆိုတော့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါโอเคသူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လှုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view ဘက်ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအစ်စ်တက်ရင်တက်ကြောင်းသွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူး။ဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း VOA သတင်းတင်တင်ချင်းမသိရအောင်ဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွတဲ့သူစီကိုမေးပြီးတော့notification လောက်အောင်လောက်ရတဲ့နေလေးကိုမေးကြည့်ပါလို့ပြောချင်ပါတယ်။ကျွန်မလေးလိုင်းကနေရှင်းပြနေတာကတိတ်ပြီးအဆင်ပြေမှာမဟုတ်လို့ပါရှင်။နားဆင်နေသောရရှင်တွေအားလုံးအဆင်ပြေပါစေလို့ပဲကျွန်မဒီဘက်ကနေဆုတောင်းပေးချင်ပါတယ်နော်။ Johnny Sa ဆိုတဲ့သောရရှင်ကတော့ VOE ကိုနားဆင်လာတာအရန်ကြာခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်တဲ့ဟုတ်ကဲ့ဒီကျွန်မစဉ်းစားကြည့်တာတော့ဒီသောရရှင်ကဒီဘက်မှာနေတဲ့သူလားမသိပါဘူးနော်။ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါဘလူနီးနဲ့ပဲနားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးတော့ကျွန်တော်တို့ VOA အစီအစဉ်ကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျွန်တော်တို့သတင်းမီဒီယာမျိုးစုံကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ်နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်သောရရှင်တယောက်ကစမ်းဖေဆိုတဲ့သောရရှင်မှာသူကသတင်းအချက်လက်တွေတင်ပြပေးဖို့အကြံပြုခြင်းပါတယ်ပြီးတော့
VOA ပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလို့ပါတယ်ကနေ့ဖြစ်ပျက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြာပါဒတွေကို VOA မှာရင်ဖွင့်ခြင်းလို့ပါအကြောင်းလေးပြန်ပေးပါခင်ဗျာ
ဟုတ်ကဲ့ပါကျမတို့ VOA မြန်မာပြည်ကဘေးစာများအစီအစဉ်ကနေတက်ဆင်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်ဒီမှာရင်ဖွင့်စာတွေကျမတို့ဖော်ပြပေးနေပါတယ်ရှင်ဒါမဲ့လည်းတစ်ခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရတိုက်ခိုက်တာမျိုးဒါမျိုးဆိုရင်တော့ကျမတို့ဒီဘက်ကနေပြီးတော့အဲအဲ့လိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ချပေးမှာမဟုတ်ပါဘူးเนาะဒါနဲ့ VOA ကပြန်ကြားပေးတဲ့စာတစ်စောင်အဲ့ဒီစာကိုပြန်ကြားပေးခဲ့တာတော့ကြားပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ကြားပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ကြားပေးတဲ့စာနဲ့ပတ်သက်ပြီးတော့စာပို့လာတာပါသူက
VOA ခင်ဗျာဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နာနီးမှာစောက်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြန်မာပြည်ကပေးစာများအစီအစဉ်ထဲမှာနားထောင်လဲရပါတယ်အသံဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်ကျေးဇူးပြုပြီးတော့အဲ့ဒီအသံဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစီခြင်းပါလေခင်ဗျာ VOA ကအစီအစဉ်တွေကြောင်းဘူသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ဒီတမကအောင်မြင်ပါစေ VOA အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အသံဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျမတို့စီမှာတွားပြီးတော့ဓာတ်ရိုက်နားထောင်မယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာတွားပြီးတော့ကျမတို့အပတ်စဉ်ခန်းနာအဲ့ဒီအပတ်စဉ်ခန်းနာထဲမှာထပ်ပြီးရွေးလိုက်မယ်ဆိုရင်တော့ radio အပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုတွားပြီးတော့ရှာလို့ရပါတယ်အဲ့ဒီမှာလည်းတွားပြီးတော့နားထောင်လို့ရပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမင်းအောင်ရေအခုဆိုရတဲ့တော့ရှင်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတေချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုပြီးပြောလာပါတယ
် VOE ကိုအမြဲနားထောင်ပါတယ်အစီအစဉ်တွေကောင်းမွန်ပါတယ်တိုက်ရိုက်လေးလိုက်အစီအစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါ VOE ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မှန်သူတွေပါစကားတစ်ခွန်းကြောင့်ကဘာအသိစေနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုဦးလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်တန်းကြတာလဲရရှိပါတယ်เนาะကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချင်းကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကအတန်မဖြတ်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချင်းကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုရုဆလောင်ကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချင်းနဲ့ဟိုအစီအစဉ်ကြိုက်ထားတယ်လို့ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးတော့စကားတန်လန်ဆွေးနွေးဝဲတန်လန်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်ဆတ်တက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်ခြင်းတွေအများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်။ဒီမှာတိုက်ရိုက်လေးလိုင်းလေးလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးပွဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိုက်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်လိုပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးတော့မကြည်လည်တဲ့တော်ရရှင်နဲ့ရှင်လည်းကျမအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိုက်မယ်လို့ယူဆပါရရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ခုပြောလာတဲ့တော်ရရှင်လိုပဲဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးချင်တယ်ဆိုရင်တော့ကျမတို့စီကိုစာရေးပြီးတော့ဆက်သွင်းနိုင်ပါတယ်နော်။ Facebook, Email နောက်ပြီးတော့ဒီစာလိုက်ကဆိုရင်လည်းကျမတို့ကြီးညာပေးမယ့်စာလိုက်တက်တာအမှတ်ကိုစာရေးပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေသူတောင်းထားတဲ့မြန်မာသတင်းတွေပုံနဲ့ဖြောပြေးပေးခြင်းပါတယ်။ ရန်နိုင်ဆိုးဆိုတဲ့သွားရှင်မက်ဆင်ဂျာမှာပေးပို့ပြီးတောင်းလာတာဖြစ်ပါတယ်။အမတ်တရတခြင်းတွေတောင်းချင်ပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေ့ရမဲသိမျိုးပြားစီကျေးရွာကမောင်ရန်နိုင်ဆိုးကဖြိုးပြေဆောင်ရဲ့လာရိတ်ဆိုတဲ့တခြင်းတွေနဲ့မေတ္တာတေးလက်ဆောင်ပါချင်ပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ကိုရန်နိုင်ဆိုးကိုအေးမင်းအောင်တွေ့တောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့တခြင်းတွေကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်။ချိုးပြေဆုံးတည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေ
ဒါနလုံးသားရဲ့ဆန္ဒမူတာကင်းတဲ့စကားပါလူတွေမငေါ်ကြရင်လဲကိုချီနှလုံးပြုံးနေမယ်Gas table tem ma be Nen lo tin a lo ba Nga ba the ma chi ne le Bang ka ma ta de chi twi ne Shin ta me ne ya twi de Yang ma so be chi ne me Pien nai na rui pe Chao ta yin le Min si da na rui ni Chin na ta chui Di ka ba mi re ma Min si re niya Gan ta ne ta ku Ga ba ne bu Se da ya rui ki Ni shao twa bo Lata jui pyo pure Kli li tiyao lo Ye ai nghe re ga La ye kli da Dambu ta ba re
Pyo pye chong ti so thare La ye so re ta chen go na sen ge ja ya ra ba Myanmar nai nghe ne nai nghe na ga ga ye ta pe pu la re VOA Myanmar bai tora shin ne ye we ban chan pe sa ri Yin phwe sa ri ne de ta chen taung la ri ku တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ခတ်ရံမိုးလေးမရောပဲရှိမေ။ Oh be the sound လေးရှိမေ။တွေကတော့မြဲပူတယ်။ဘာဖြစ်နိုင်
နာကျော်ရဲ့မြန်မာပြည်မှပေးစာများခန္ဓာကိုယ်နာဆင်ပြီးအခုတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပြင်သစ်နိုင်ငံကမြို့တမြို့မှာလိုင်စင်မရှိဘဲခိုးမွေးထားတဲ့ကျစ်တဲ့နယ်တကောင်ဟာလောင်ငင်ထဲကလွတ်သွားပြီးတော့အင်ကောင်မိုးပေါ်ရောက်နေတာကိုတွေ့ရပါတယ်။မလေးရှားမှာတော့ရေရော့ဟော်ကီပြိုင်ပွဲအတွက်လေ့ကျင့်နေပြီးဖိလစ်ပိုင်မှာကျင်းပမယ့်ဒီပြိုင်ပွဲမှာမြန်မာအသင်းလည်းပါမယ်လို့သိရပါတယ်။ဒီလိုကမ္ဘာဒေသအနှံ့ကထူးထူးခြားခြားသတင်းတွေကိုမခင်ပြူထွေးနဲ့ကိုငင်းညံကပြောပြပေးထားပါရဲ့ရှင်။
ပြည်သစ်နိုင်ငံမြောက်ပိုင်းကလီလီမြို့မှာပါခေါမိုးပေါ်မှာကြောင်ကောင်တက်နေတာကမထူးခြားပေမဲ့အခုမြင်နေရတာကတော့ကြောင်မဟုတ်ပဲကျစ်စ်ဖြစ်နေတော့အတော်ထူးတယ်လို့ဆိုရမှာပါဒီကျစ်စ်နဲ့ကသူ့ကိုမွေးထားတဲ့သခင်ရဲ့လောင်ကျိုက်တဲကနေလွတ်သွားခဲ့တာပါနောက်တော့ဒေသခံမိသားသမားတွေကမိစင်းနဲ့ပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ဖန်ရှင်ကိုတော့တရားမဝင်တားရဲတိရစ္ဆာန်ပိုင်ဆိုင်မှုနဲ့အရေးယူဖို့လိုက်ဖမ်းတဲ့အခါမှာပန်ရှင်ကထွက်ပြေးလွတ်မြောက်သွားခဲ့ပါတယ် ဒီချက်တနဲ့ဟာ9လ6လသာအရွယ်လောက်ရှိနေပြီဖြစ်ပြီးပြင်သစ်တရိတ်ဆန်ကာကွယ်ရေးအဖွဲ့ချုပ်ကိုလွှဲပြောင်းပေးခဲ့ပါတယ်ပြင်သစ်နိုင်ငံမှာအခုလိုတရိတ်ဆန်တွေအပါအဝင်ချင်းသေးပေါက်တွေစပယ်ကြီးမွေကြီးတွေကိုလူမှုကွန်ရက်ဆာမျက်နှာတွေမှာရောင်းချလေးရှိပြီးပြင်သစ်ရဲတွေကိုတိုင်ကြားမှုတွေလည်းမကြာခဏရှိနေတာပါရှင
်အမေရိကန်ပြည်ထောင်စုနီဗားဒါးပြည်နယ်သဲကန္တာရရဲကAreaလို့ခေါ်တဲ့ American လျှို့ဝက်လေဒါစခန်းရှိတဲ့နေရာမှာဂျိုသားတွေရှိတယ်လို့ယုံကြည်ကြတဲ့အတွက်အဲ့ဒီနေရာကိုဝင်စီးဖို့ online ကနေဖိတ်ခေါ်တဲ့ပွဲတစ်ခုပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကကျင်းပခဲ့ပါတယ်ဒီဖိတ်ခေါ်မှုကိုလာမယ်လို့ online မှာတုံ့ပြန်တဲ့သူနှစ်တန်းကျော်ရှိခဲ့ပြီးတော့ American စစ်တပ်ကလည်းကန့်သတ်နေမြေတဲ့အခွင့်မရှိပဲဝင်မလာဖို့ကြေညာချက်ထုတ်ပြန်ခဲ့ရပါတယ်တကယ်တမ်းကြေညာထားတဲ့စက်တင်ဘာလ20ရက်နေ့မှာတော့လူနှစ်တန်းကျော်အစားလူဒါဇင်ပေါင်းများစွာလောက်ပဲအမေရိကန်လီဒါစခန်းနာကတဲကန္နာရနေရာကိုရောက်လာခဲ့ကြပါတယ်။လာကြတဲ့လူအများစုကအစိမ်းရောင်ဂျိုသားဝတ်စုံတွေကိုဝတ်ဆင်ထားသလိုခေါင်းမှာလည်းတန်ဖြူအုတ်ထုပ်လေးတွေစောင်းထားခဲ့ကြပါတယ်။အဆောင်ချက်ထူထူထဲထဲချထားတဲ့ဂိတ်တစ်ခုကိုဖြတ်ကျော်ဖို့ကြိုးစားတဲ့အမျိုးသမီးတစ်ယောက်နဲ့အဲ့ဒီနားမှာအပေါ့သွားခဲ့တဲ့အမျိုးသားတစ်ယောက်ပဲခိတ္တအထိမ့်သိမ့်ခံခဲ့ရပါတယ်။ Area 51လို့ခေါ်တဲ့နေရာရှိတဲ့အကြောင်းကို2013ခုနှစ်ကမှအမေရိကန်အစိုးရကဝန်ခံထားတာပါအခုလို Storm Area 51ဖိတ်ခေါ်မှုကြောင့်အနီးနားကမြို့ငယ်လေးနှစ်ခုဖြစ်တဲ့ Rachel နဲ့ Hiko မြို့တွေမှာပွဲတော်လေးတများစီကားခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံကရေကူးအသင်းရေအောက်ဟော်ကီလေးကျင်းနေတာပါ1959ခုနှစ်တွင်မှာဗြိတိန်နိုင်ငံကစတင်ခဲ့တဲ့ဒီကစားနည်းကို Otto Busch လို့ခေါ်ပြီးရင်ကုန်သူတွေစောင်းရတီမှာအလေးချင်းရစေဖို့စတင်ခဲ့တာပါဒီနှစ်ကျင်းပမဲ့ရှေ့တောင်အာရှအားကစားပြိုင်ပွဲ SEA Games မှာဒီကစားနည်းကိုထည့်သွင်းကျင်းပဖို့စီစဉ်ထားပါတယ်ကစားတဲ့သူတွေဟာရင်ကုန်မြန်မာတွေဖားခြေတောက်တွေတက်ဆင်ထားပြီးရေအောက်ထဲမှာအဝိုင်းပြားလေးကိုအချိန်နဲ့ရိုက်ပြီးရေအောက်ဂိုးတိုင်ထဲကိုဂိုးဝင်အောင်သွင်းရတာပါကစားသမားတွေဟာရေကူးချွမ်းကျင်ရတယ်လို့ရေအောက်ထဲမှာအသက်ကြကြအောက်ထားနိုင်ဖို့လိုပါတယ်ဒီရောက်6ပေကျော်9ပေလောက်မှာတစ်ဖက်6ဦးစီပါတဲ့အသင်းနှစ်သင်းကစားရတာဖြစ်ပြီးတပွဲကိုမိနစ်20ကနေမိနစ်40အထိကြာပါတယ်။လာမယ့် SEA Game အရှေ့တောင်အာရှအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလကနေဒီဇင်ဘာလအထိကျင်းပမှာဖြစ်ပြီးရွှေတိရစ္ဆာန်၄ခုပေးဖို့စီစဉ်ရှိတဲ့ဒီကစားနည်းမှာမြန်မာ၊မလေးရှား၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကပါဝင်ရှင်ပြိုင်ကြမှာပါရှင
်။မကင်ဖြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့ညပိုင်းအစီအစဉ်တွေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြာနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်စနေနေ့ကကျင်းပခဲ့တဲ့အာဖဂန်သမားရွေးကောက်ပွဲမှာမဲပေးခွင့်ရှိသူလူဦးရေ9,000ကျော်တဲ့က20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်ရွေးကောက်ပွဲရလဒ်တွေကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်နိုင်ရကိုယ်စားလှယ်တွေဟာမဲပေးသူရဲ့တဝက်ကျော်ထောက်ခံမဲရမှာဖြစ်ပြီးတော့အဲ့လိုမဟုတ်ဘူးဆိုရင်တော့ရွေးကောက်ပွဲမှာမဲအများဆုံးရသူနှစ်ဦးကနိုမာလာထဲမှာထပ်မံရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာလေပြားကန်းလွန်မြည်တဲ့ပင်လယ်တွေဥရောပဘက်သွားတဲ့ရှီပြောင်းဒုက္ခသည်90ဦးထက်မနည်းပါတဲ့သင်္ဘောတစ်စင်းမနေ့စနေနေ့ကတိတ်မောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လေပြားကန်းယူဒန်းဆောင်တက်ကပြောလိုက်ပါတယ်ချိန်ထဲမှာပဲရှီပြောင်းသူ56ဦးပါတယ်နောက်ထပ်သင်္ဘောတစ်စင်းဟာလည်းပင်လယ်ထဲမှာအနေရဆုံးနဲ့ကြုံနေရတယ်လို့လွတ်လပ်တဲ့ကယ်ဆယ်ကူညီအဖွဲ့တစ်ခွဲကပြောပါတယ်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုတိုင်ထောက်မှန်ခဲ့ပေမဲ့လည်း EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာနိုင်ငံရေးအရတင်းမာမှုတွေဖြစ်နေတဲ့အပေါ်ဗြိတိန်ပြည်မကြီး Elizabeth ဟာလုံခြုံစိတ်ပျက်နေတယ်လို့ Buckingham နန်းတော်သတင်းရင်းမြစ်တွေကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမှာတော့ဆန္ဒပြထောင်ကနန်းလောက် Moscow မြို့လယ်ရင်းမြစ်မှာဒီကနေ့စုယုံခဲ့ကြပြီးရုရှားနိုင်ငံမှာဒီသနရရွေးကောက်ပွဲနဲ့ရုရှားနိုင်ငံရေးစနစ်ကိုဥတီပြတ်မှတ်ထားတဲ့ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အတိုက်ခံအုပ်စုတွေဘက်ကလည်းသူတို့ရဲ့လှုပ်ရှားမှုကိုအရှင်မြင့်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာလူ 9,000 လောက်လာကြတယ်လို့လဲ White Counter လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကကြေညာပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ဒီနေ့ရဲတပ်ဖွဲ့တို့ဒီနေ့မှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ယူပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရင်နိုင်ပြောပြပြီးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mickey Dubinsky ဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line 2m 19 25 32တို့ကနေအသံလွှင့်ပေးခဲ့တာပါ။ VOA စီစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ဒေါက်တာရှင်မြအားလုံးရှင်လန်းချမ်းမြေကြပါစီရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.